ဘင်္ဂလားဒေ့ရှ်မှာကိုလိုနီရဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးအတွက်ဖိအားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကဂျာမနီနိုင်ငံသားရဲ့ဝန်ကြီးကိုတိုက်တွန်းလိုက်ပါတယ
် It's almost 2 years Myanmar agreed to take them back unfortunately till today they have not taken a single Rohingya back to their country
ကိုပြန်ခေါ်မယ်လို့မြန်မာနိုင်ငံကကတိပေးထားတာနှစ်နှစ်နီးပါးရှိပါပြီအကြောင်းမလားဆိုပါပဲဒီကနေ့အချိန်အထိ Rohingya တယောက်ကိုမှသူတို့နိုင်ငံကိုပြန်မခေါ်သေးပါဘူးသူတို့လူတွေကိုပြန်ခေါ်ရေးမြန်မာနိုင်ငံပေါ်ဖိအားပေးဖို့ဝန်ကြီးကိုကျွန်တော်တို့ပန်ကြားခြင်းပါတယ်လို့တောက်ကြနေဂျာမနီနိုင်ငံဘာလင်မြို့မှာလုပ်တဲ့ဂျာမန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momen ကပြောတော်တာပါဒီအပေါ်ဂျာမန်နိုင်ငံသားရဲ့ဝန်ကြီးဘက်ကတခုခုပြန်တုံ့ပြန်သလားဆိုတာကတော့သေချာမသိရသေးပါဘူးဂျာသာဘရီနီကလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာလည်းဝန်ကြီး Momen ကရိုဟင်ဂျာအကြမ်းတဲနဲ့ပတ်သက်လို့တက်ရောက်လာသူတွေကိုရှင်းလင်းပြောဆိုခဲ့တယ်လို့ဒီအကြမ်းတဲကိုအလင်းမြန်ဖြေရှင်းနိုင်ရေးဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေတွေတက်တက်ကြွကြွပါဝင်လို့ဆောင်ပေးကြဖို့လည်းတောင်းဆိုသွားပါတယ်ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာဒုက္ခသည်တွေနေရာရင်းပြန်ပို့ရေးအခုချိန်အထိအောင်မြင်မှုမရသေးတာနဲ့ပတ်သက်လို့မကြာခဏဆိုသလိုပဲတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုလို့ရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ပြန်ပို့မဲ့ဒုက္ခသည်နောက်ထပ်အရေအတွက်9000စီးရင်ကိုစီစစ်ဖို့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုပေးပို့ထားပါတယ်။